တရုတ်အီရန်နဲ့ရုရှားတို့ပူးတက်ပြီးအိန္ဒိယသမုဒ္ဒရာနဲ့အိုမန်ပင်လယ်ကွေထဲမှာရေတပ်စီရေးလေ့ကျင့်မှုတွေလုပ်မယ်လို့တရုတ်နဲ့အီရန်တာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာပါတယ်။အီရန်နဲ့အမေရိကန်ကြားဒေတာတွင်မှာတင်းမာမှုမြင့်နေချိန်မှာပဲဒီဇင်ဘာလ28ရက်ဒီကနေ့တောက်ကြာနေ့ကနေဒီဇင်ဘာလ30ရက်နေ့အထိသုံးနိုင်ငံပူးတွဲရေတပ်စီရေးလေ့ကျင့်ကြမှာပါ။တရုတ်နိုင်ငံရဲ့ပယ်ထင်းတုံးကြီးတက်ဖြတ်တင်းမော်စီနင်းကိုဒီစီရေးလေ့ကျင့်မှုတွေလွှတ်မယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဝူချန်းကဒီဇင်ဘာလ26ရက်ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။စုစုပေါင်းပါဝင်မဲ့တပ်ဖွဲ့ဝင်ဒါမှမဟုတ်တင်းမောအစီအတွက်ကိုတော့သူကအသေးစိတ်ပြောမသွားပါဘူးဒီစီရေးလေ့ကျင့်မှုတွေဟာဒေတာတွေမှာလုံခြုံရေးတည်ငြိမ်စေမယ်လို့အီရန်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာအကြီးတန်းပြောခွင့်ရအဘူဒဇောရှက်ကချီကတီယူရန်မျိုးတော်မှာပြောပါတယ်စီရေးလေ့ကျင့်မှုရဲ့ရည်ရွယ်ချက်ကဒေတာတွေမှာနိုင်ငံတကာကူးသန်းရောင်းဝယ်မှုဘေးကင်းလုံခြုံရေးအကြမ်းဖက်ဝါဒနဲ့ပင်လယ်တစ်ပြတ်နှိမ့်နှင်းမှုတို့အားကောင်းစေဖို့ဖြစ်တယ်လို့အီရန်ပြောခွင့်ရကပြောပါတယ်ပါရှန်ပင်လယ်ကွေ့ဒေတာရေပြင်မှာတက်ခတ်ခံရတာတွေဖြစ်ပြီးတဲ့နောက်အဲ့ဒီဒေတာမှာအမေရိကန်ဦးဆောင်တဲ့ရေတပ်ဖွဲ့တွေခြားထားဖို့အမေရိကန်ကအဆိုပြုပူပါတယ်။တိုက်ခိုက်မှုတွေရဲ့လက်သေးဖြစ်အမေရိကန်နဲ့မဟာမိတ်တွေကအီရန်ကိုအပြစ်တင်ပြောဆိုပေမဲ့အီရန်ကတော့ညင်ပါတယ်။